ဖိလစ်ပိုင်နိုင်ငံမှာ IS သွေးချအဖွဲ့နဲ့ဆက်ဆံမှုရှိတဲ့သူတွေမေလာတုန်းကတင်ထားခဲ့တဲ့နိုင်ငံတောင်ပိုင်းကမာရာဝီမြို့ကိုအောင်အမြင်မြင်ပြန်ပြီးတော့တင်ပိုက်လိုက်နိုင်ပြီလို့ဖိလစ်ပိုင်သမ္မတရော့ဒရီဂိုဒူတာတေကမနေ့တုန်းကပဲကြေညာခဲ့ပါတယ်။အချိန်၅လလောက်ကြာတဲ့အဲ့ဒီနေရာပြန်လဲတင်ပိုက်ရေးမှာလူပေါင်းတစ်ထောင်ကျော်တည်ဆုံရပြီးတော့ထောင်နဲ့ချီတဲ့သူတွေလည်းအိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ကြရတာပါ။သမ္မတဒူတာတေဟာမာရာဝီမြို့မှာဖိလစ်ပိုင်တပ်ဖွဲ့ဝင်တွေနဲ့တခြားရာရှိတွေနဲ့အတူမနေ့တုန်းကမိန့်ခွန်းပြောခဲ့တာပါ။အချမ်းပဲစွသွေးကြွတွေနဲ့တိုက်ခိုက်ခဲ့ကြရတဲ့မာရဝီဒေသကံလုံခြုံရေးတပ်ဖွဲ့ဝင်တွေကိုလည်းသမ္မတဒူတာတေကဂုံပြုတ်ချီးကျူးခဲ့ပါတယ်။ဒါပေမဲ့လည်းမာရဝီဒေသမှာလက်နက်ကင်အုပ်စုတွေ30လောက်ရှိနေတုံးပဲလို့ဖိလစ်ပိုင်တပ်ဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။ရပ်ပေါင်း148ရဲ့ကြားတဲ့မာရဝီမြို့ပြန်လည်ထိန်းချုပ်ရေးချိုးဖောက်မှုမှာဒေသကံပြည်သူပေါင်း 4,600 ကျော်အိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ကြပါတယ်။တည်ဆုံခဲ့သူ 1,000 ကျော်ထဲမှာတော့အစွန်းရောက်အဖွဲ့ဝင် 800 ကျော်နဲ့အစိုးရတပ်ဖွဲ့နဲ့ရဲတပ်ဖွဲ့ဝင်160လောက်ပါဝင်ပါတယ်။အစ်တော်အရှာမှာရှိတဲ့ကျန်းဖွဲ့ဖွဲ့နှစ်ခုတည်းကခေါင်းဆောင်တို့ဦးဖြစ်ကြတဲ့အိုမာခီယာမူတေးနဲ့အစ်စလီယန်ဟပီလီယန်တို့ကိုအသေးဖမ်းဆီးရခဲ့ပြီးတဲ့နောက်တည့်မှာပဲသမ္မတဒူတာတေးကမာရဝီမြို့အောင်မြင်မှုကိုကြေညာခဲ့တာပါ။